မြန်မာစစ်ကောင်စီဘက်ကနေပြီးတော့တနင်္ဂနွေလုံးအတိုင်းအတာနဲ့စီးရဲလှုပ်ရှားမှုတွေကိုနောက်ထပ်5လဒီအပြစ်ရမယ်လို့ထပ်မံပြီးတော့တိုးမြင့်ကြေညာလိုက်တဲ့အပေါ်မှာ MCA အပြစ်စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ကကြိုဆိုလိုက်ပါတယ်။တစ်ဆက်တည်းမှာပဲ MCA အပြစ်စာချုပ်ကိုလိုက်နာဖို့လိုအပ်ကြောင်းကိုလည်းထောက်ပြလိုက်ပါတယ်။MCA ကိုလက်မှတ်ရေးထိုးမထားတဲ့ KNY ဘက်ကတော့ထူးခြားမှုရှိမယ်လို့မမြင်ကြောင်းပြောပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုကိုသားညိုဦးပြောပြပေးပါရှင်
။ငါးလတာပြစ်ခတ်ရစေးကြီးကိုစစ်ကောင်စီဘက်ကဒီလ29ရက်နေ့ညစဉ်နဲ့ထုတ်ပြန်ပြီးတော့လာမယ့် October 1ရက်နေ့ကနေပြီးတော့2022ခုနှစ် February 28ရက်နေ့အထိကျုံးဝင်မှာဖြစ်ပါတယ်။အုပ်ချုပ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာအပစီးရေးလှုပ်ရှားမှုအားလုံးကိုငါးလကြာတိုးမြင့်ရစေးလိုက်တယ်လို့စစ်ကောင်စီကကြေညာသွားတာပါ။ဒီလိုကြေညာလိုက်တဲ့ပုံမှာ NCA အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ပုံအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ကကြိုဆိုကြောင်းအဖွဲ့ရဲ့ဒုက္ခခုနှစ်ထွန်းက view ကိုပြောပါတယ
်ပြစ်ခတ်ရစေးကြီးကိုကြေညာကြတာကကျွန်တော်တို့ကောင်းပါတယ်ဆိုတော့လည်းပြစ်ခတ်ရစေးကြီးကိုကြေညာကြတဲ့အခါမှာအကြိမ်တည်းကြိုးဝါလေးနဲ့ဖို့တော့လိုပါတာအကြောင်းမလို့ကျွန်တော်တို့နေနေတာတော့ပြစ်ခတ်ရစေးကြီးကိုဒီစစ်တပ်ကလည်းပြင်ညာတဲ့အခါမှာချွေးချက်မထားနဲ့ချွေးချက်မရှိဒီလိုပြစ်ခတ်ရစေးကြီးကိုကျင်းနာမယ်ပိုကောင်းတယ်လို့မြင်ပါတယ်
ဒီလိုပြစ်ခတ်ရစဲထားတဲ့ကာလမှာတနင်္ဂနွေလုံးပြစ်ခတ်တက်ခဲမှုရစဲရေးသဘောတူစာချုပ် NCA ပါအချက်တွေကိုလိုက်နာဖို့လိုအပ်တဲ့အကြောင်းလည်းသူကထောက်ပြပါတယ
်ဒီ NCA မှာအဓိကပါတာတော့ဒီရက်သားများရဲ့အကာအကွယ်ပေးခြင်းကအဓိကပါပါအဲ့ဒီရက်သားများရဲ့အကာအကွယ်ပေးခြင်းမှာကဒီလူလူရဲ့အသက်အိုးကြီးကြီးကျယ်ကျယ်ကျွန်တော်တို့ကာကွယ်ဆောက်ရှောက်ပါမယ်လို့နှစ်ဖက်စလုံးကနေကျွန်တော်သဘောတူညီထားတာဖြစ်တာပထမဆုံးအချက်ကတော့ဒီနေ့ကျွန်တော်တို့ဒီလူလူရဲ့အသက်အိုးကြီးကြီးကျယ်ကာကွယ်ဆောက်ရှောက်အောင်နဲ့အဒီအပြစ်ခတ်ရစေးကြီးဆိုကြီးညာရောမဟုတ်ပဲနဲ့ပထမဆုံးအမှုနဲ့ကဒီနေ့ဒီလုံးမှာပေါ့နော်ဒီစစ်ကောင်စီတပ်တွေကနေပြီးတော့မှဒီလူပေါ်မှာရေရွက်ကျက်ဒီမှာမြင့်ကျက်ရတယ်စက်ကျက်နိုင်တယ်ဆိုအမှုကြီးရပ်တန့်ဖို့လိုပါဒါ NCA အရကျွန်တော်ပြောတာဖြစ်ပါ
တယ်စစ်တမ်းမှာပဲ PNL ထိန်းချုပ်နေပြီအတွက်မှာ NCA ချိုးဖောက်မှုတွေလည်းရှိနေတယ်လို့ခွန်မြထွန်းကပြောပါတယ
်ဒီစစ်ကောင်စီတပ်တွေကကျွန်တော်တို့ဘုံမြတ်လက်နက်အဖွဲ့ချုပ်ရဲ့ဒီအခြေပြုဒေသတွေဝင်လာတဲ့အခါမှာကျွန်တော်တို့ဘက်ကအတိပြေးခြင်းအကြောင်းကြားခြင်းအလုပ်ကနောက်တစ်ခါဝင်ရောက်လာပြီးတော့ကျွန်တော်ဘိုင်းဟိုင်းတို့ဘာမတ်တို့ရွာတွေမှာအိမ်တွေမှာတည်နေတဲ့စင်တာကိုဝင်နောက်ရှာဖွေတာမျိုးလုပ်တယ်။အဲနောက်တစ်ခါဘုန်းကြီးကျောင်းမှာပေါ့လေဘာမတ်ဘုန်းကြီးကျောင်းမှာတော်တော်တက်ဆွဲထားပါတယ်။ဒါကြောင့် NCA ရဲ့ပြဋ္ဌာန်းချက်မှာပါဒီလိုဘာသာရေးအဆောက်အဦတွေမှာအများကြီးဒီလိုမျိုးကဒီကတွေမှာတက်ဆွဲခြင်းမရှိပါဘူး
။စစ်ကောင်စီတပ်တွေဟာဒီလ24ရက်နေ့ကကဒူးကြီးမောင်းမယ်ဒေသကိုဝင်ရောက်လာတယ်လို့သူကပြောပါတယ်။အစီအစာချုပ်ကိုလက်မှတ်မိရေးထိုးသေးတဲ့ KIA ကချင်းလူမျိုးရေးတပ်မတော်ကပြောရေးဆိုခွင့်ရှိသူဗမူကြီးနော်ဘူးကတော့စစ်ကောင်စီရဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့သူတို့ဘူကော်မတီကဆုံးဖြတ်တာမျိုးမရှိသေးကြောင်းပြောပါတယ်။အရင်ကအပြည့်အထုတ်ပြန်ချက်တွေအပေါ်မှာတုံ့တရင်တော့တစုံတရာထူးခြားမှုရှိနိုင်လိမ့်မယ်လို့မမြင်တဲ့အကြောင်းလည်းပြောပါတယ်
။ကျွန်တော်တုံ့တရာအမြင်နဲ့ပြောမယ်ဆိုလို့ရှင်တော့တစ်တူနာထူးခြားမယ်လို့တော့ကျွန်တော်မထင်ပါဘူး။အရင်ကလည်းဒီလမှာသူချင်းထုတ်ပြန်တာထုတ်ပြန်ပြီးမှထုတ်ချက်စီရေကတော့လုံးနေတာခုချင်းကြီးရေမလို့ရင်လည်းပဲသူတို့ကတိုက်ရင်အားနေခိထားတာတူးထားတာတွေသူချင်းရဲ့တော့ကိုပြင်ဆင်ထားတာတွေကတော့ကျွန်တော်တို့မေးတမ်းတွေ့နေရဖြစ်ပါတယ
်ဒီကနေ့မှာတော့ကချင်းပြည်နယ်နဲ့ရှမ်းမြောက်ဒေသတွေပေါ်မှာတိုက်ပွဲဖြစ်တဲ့တွင်များရှိသေးတဲ့အကြောင်းလည်းပြောပါတယ်တခြားလက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ KNU KIN RCSS ရှမ်းနဲ့ TNLA တောင်းပလောင်ဖွဲ့တွေကိုဆက်သွယ်ခဲ့ပြီးမြေဖုံးလက်ခံဖြစ်ဆိုခြင်းရှိပါဘူးစစ်ကောင်စီရဲ့ကြေညာချက်ထဲမှာတော့အောက်တိုဘာလ1ရက်နေ့ကနေပြီးတော့2022ခုနှစ်ဖေဖော်ဝါရီလ28ရက်နေ့အထိငါးလတာပြည့်ခတ်ရက်စဲတာဟာလာမယ့်နှစ်မှာကြာအောင်မဲ့85နှစ်မြောက်စီရင်တုပြောင်းစုနေ့ကိုကျူးဆိုတာကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ကုသရေးကိုထိရောက်ဖို့ရည်ရွယ်တာနဲ့ထာဝရငြိမ်းချမ်းရရှိဖို့နဲ့ငြိမ်းချမ်းလုပ်ငန်းစဉ်ကိုတိုးမြှင့်ဆောင်ရွက်ဖို့ရည်ရွယ်တာဆိုပြီးတော့ဖော်ပြထားပါတယ်။နိုင်ငံတော်ကာကွယ်ရေးလုံခြုံရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုထိပါမှုမရှိလို့ရှိရင်စီးဆိုင်ရာလှုပ်ရှားမှုတွေကိုရပ်ဆိုင်ထားမှာဖြစ်တဲ့အကြောင်းနဲ့အပြည့်အထုတ်ပြန်ချက်ကို2018ခုနှစ်21ရက်နေ့ကနေပြီးတော့အကျိ20ထုတ်ပြန်ခဲ့ပြီးနှစ်နှစ်နဲ့9လကျော်ထာဝရငြိမ်းချမ်းရေးအတွက်တည်ဆောက်ခဲ့တဲ့အကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာ။